Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ4ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းဒိုမီတာ16.25ဒိုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီနေ့ညနေခင်းသတင်းတွေကိုတော့နန်းလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။မွတ်စလင်များစုနေထိုင်တဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်မပို့ဖို့ဟန်တာတဲ့အမိန့်တစ်ခုကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကထုတ်ပြန်လိုက်ပါတယ်။ Iran နိုင်ငံပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးတရက်ကြာမှာပဲ Iran နိုင်ငံကသူ့ရဲ့ဒုံးကျည်နဲ့ Radar စနစ်ဆန်းသတ်ဖို့ဆိုပြီးတော့စီရေးလက်ကျင့်မှုတစ်ခုကိုစနေနေ့ကပြုလုပ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါခင်ဗျာတနင်္ဂနွေလုံးအတိုင်းအတာပြည်တွင်းစစ်ရဆဲပေးဖို့တိုင်းနယ်ပြည်နယ်တွေမှာဒီကနေ့တပြိုင်တည်းထဲတောင်းဆိုဆန္ဒပြနေကြပါတယ်ရိုးရဲရိုးရဲဆက်ချီရဆက်ချီရရိုးရဲရိုးရဲဒီနေ့ပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးနဲ့ဒေါန်ဆန်းစစ်ကြီးတို့တယ်လီဖုန်းပြောဆိုဆက်သွယ်စဉ်မှာဒေါန်ဆန်းစစ်ကြီးဘယ်လိုဂရုစကားတွေပေးခဲ့ပါသလဲတခါလေတုညဉ့်ညမ်းမှုကြောင့်လူ 9,000 လောက်သေဆုံးခဲ့ရတဲ့ကမ္ဘောဒီးယားနိုင်ငံကအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားရုံးတစ်ခုကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်မပို့ဖို့ဟန်တာတဲ့အမိန့်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမိန့်ကြေညာချက်ထွက်ပြီးတဲ့နောက်ပိုင်းအကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကလည်းအမေရိကန်နိုင်ငံကိုတရားဝင်ဗီဇာနဲ့ရောက်လာသူတွေကိုနေထိုင်ခွင့်ပြုနေပါတယ်။တမူထူးခြားတဲ့ဒီအရေးပေါ်အမိန့်ကြေညာချက်နဲ့ပတ်သက်လို့တရားရေးဌာနအနေနဲ့အတက်နိုင်ဆုံးအစောဆုံးကြေညာချက်ထုတ်ပြန်သွားမယ်လို့သမ္မတအင်ပီရောရဲ့ကြေညာချက်ထဲမှာပြောထားပါတယ်။သမ္မတအင်ပီရောကထုတ်ပြန်တဲ့ဒီကြေညာချက်မှာတော့သမ္မတထရမ့်ထုတ်ပြန်ခဲ့တဲ့တိုင်းပြည်တွင်းဝင်ရောက်ခွင့်ကန့်သတ်တဲ့အမိန့်ကြေညာချက်ဟာတရားဝင်ပြီးမှန်ကန်ကြောင်းလည်းဖော်ပြထားပါတယ်။ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကခရိုင်တရားသူကြီးဂျိမ်းစ်ရိုဘတ်ကတော့ဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တို့ဟာသမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကိုဥပဒေလမ်းကြောင်းအရစိန်ခေါ်ပိုင်ခွင့်ရှိတယ်လို့လည်းပြောပါရခင်ဗျာ
ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ထက်ကဆန်ကာကုကျွန်းစုတွေကိုဂျပန်အစိုးရကအုပ်ချုပ်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကအတိမပြုကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မတ်ချက်စကားအပေါ်တရုတ်နိုင်ငံဘက်ကခက်မှန်များမဲဝေဖန်လိုက်ပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ကာကွယ်ရေးဝန်ကြီးဂျင်းမက်ဒစ်ကဂျပန်ကာကွယ်ရေးဝန်ကြီးတိုမာမီအင်နာဒာနဲ့ဒီကနေ့တွေ့ဆုံချိန်အတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာပါဆန်ကာကုကျွန်းစုရေကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေရှည်ထားရှိလာတဲ့မူဝါဒတွေအပေါ်မှာဆက်လက်ရည်တည်သွားမယ်ဆိုပြီးတော့မက်ဒစ်ကရှင်းရှင်းလင်းလင်းပြောဆိုသွားတာပါတရုတ်နိုင်ငံက DIOU လို့ခေါ်ပြီးဂျပန်နိုင်ငံကဆန်ကာကုလို့ခေါ်တဲ့လူမနေတဲ့အဲ့ဒီကျွန်းစုတွေကိုတရုတ်နဲ့ဂျပန်တို့ကသူပိုင်ကိုပိုင်အငင်းပွားနေတာဖြစ်ပါတယ်ဒါအပြင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေမှာလည်းတရုတ်တို့ကလူလုံကျွန်းတူတွေဖန်တီးနေတာပါဒါနဲ့မကတောင်တရုတ်ပင်လယ်ဒေသထဲမှာငါပေါ်များတဲ့ရေပြင်နဲ့နမိတ်နဲ့မဟာဗျူဟာကျတဲ့ရေချောင်းလိုင်းရှိတဲ့ရေနံနဲ့တဘာဝတန်းဝေပေါ်ကျွဲဝါရနေရာတွေကိုထိုင်ဝမ်မလေးရှားဗီယက်နမ်ဖိလစ်ပိုင်နဲ့ဘရူနိုင်းတို့ကလည်းပိုင်ဆိုင်နေဆိုပြောဆိုနေတာပါတောင်တရုတ်ပင်လယ်တွင်ဘလို့စီရေလှုပ်ရှားမှုမျိုးမှမလုပ်ကြဖို့လဲမက်ဒစ်ကတိုက်တွန်းပါတယ်ခုချိန်မှာစီရေလှုပ်ရှားမှုတွေလုပ်ဖို့မလိုအပ်ဘူးလို့မြင်တဲ့အကြောင်းလဲမက်ဒစ်ကပြောပါတယ်
အီရန်နိုင်ငံကမကြာသေးခင်ကပယ်ထိန်ဒုံးကျည်စမ်းသပ်ခဲ့တာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးတရက်အကြာမှာပဲအီရန်နိုင်ငံကသူ့ရဲ့ဒုံးကျည်နဲ့ရေဒါစနစ်ကိုစမ်းသပ်ဖို့အတွက်စီရေးလက်ကျင့်မှုတစ်ခုကိုဒီကနေ့စနေနေ့မှာပြုလုပ်လိုက်ပါတယ်အီရန်နိုင်ငံရဲ့ဒုံးကျည်အစီအစဉ်နဲ့ဆက်ဆက်ပြီးတော့လူပုဂ္ဂိုလ်73ဦးနဲ့အဖွဲ့အစည်း12ခုကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပြီးအီရန်နိုင်ငံရဲ့တည်ငြိမ်မှုမရှိတဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကအီရန်နိုင်ငံကိုသတိပေးတယ်လို့လည်းသမ္မတထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကပြောပါတယ်။ဆမ်နန်ခရိုင်မှာလုပ်မဲ့ဒီစီရေးလေ့ကျင့်မှုရဲ့အဓိကရည်ရွယ်ချက်ကတော့အီရန်တော်လှန်ရေးရဲ့အင်အားကိုပြသပြီးတော့တန်ခတ်ပိတ်ဆို့မှုတွေကိုလက်မခံဘူးဆိုတာကိုပြသဖို့ဖြစ်တယ်လို့အီရန်တော်လှန်ရေးအဆောင်တက်ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒီစီရေးလေ့ကျင့်မှုအတွင်းမှာအီရန်နိုင်ငံမှာလုပ်တဲ့ဒုံးကျည်စနစ်တွေ၊ရေဒါတွေ၊ကိုကဲစခန်းတွေနဲ့စိုက်ဘာစစ်ဆင်ရေးတွေကိုစမ်းသပ်ပြုလုပ်ကြောင်းမှာဖြစ်တယ်လို့အီရန်နိုင်ငံအစိုးရပိုင်သတင်းအေဂျင်စီကပြောပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားဆက်ဆံရေးအခြေအနေတင်းမာမှုတွေတိုးလာနေပြီမဲ့လည်းအမေရိကန်အနေနဲ့ အရှေ့လေပိုင်းဒေသမှာတပ်ဖွဲ့ဝင်အင်အားကိုတိုးချဲ့သွားဖို့စဉ်းစားမှာမဟုတ်ဘူးလို့တော့အမေရိကန်ကာကွယ်ဝန်ကြီးမက်ဒစ်ကမကြသေးခင်ကပဲပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကသူ့အဆိုအီရန်ရဲ့မလျော်ကန်တဲ့လုပ်ရပ်ကိုတုံ့ပြန်တဲ့နေရာမှာအရှေ့အလယ်ပိုင်းမှာတပ်အင်အားတွေချက်ချင်းတိုးမြင့်သွားဖို့တော့စဉ်းစားမထားဘူးလို့ပြောပါရယ်။ဒါပေမဲ့အီရန်ရဲ့လုပ်ရပ်ကိုကမ္ဘာကရောအမေရိကန်ပြည်ထောင်စုကပါလှစ်လျူရှုထားမှာမဟုတ်ဘူးလို့လည်းသတိပေးလိုက်ပါရယ်။ဂျပန်နိုင်ငံကိုအလယ်ပတ်ရောက်နေချိန်ဒီကနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာမက်ဒစ်ကအဲ့ဒီလိုပြောဆိုသွားတာပါ။အီရန်ဟာအကြမ်းဖက်မှုကိုအကြေပြန်ဆုံးအားပေးထောက်ခံတဲ့နေရာဖြစ်တယ်လို့ကမ္ဘာနိုင်ငံအတော်များများကစောင့်ကြည့်နေတယ်လို့လည်းကာကွယ်ရေးဝန်ကြီးမက်ဒစ်ကဆိုပါရယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့အရှေ့အလယ်ပိုင်းကိုတပ်အင်အားတွေတိုးမြင့်စေလို့နိုင်မဲ့ခုတော့မလို့အပ်သေးဘူးလို့ယူဆတဲ့အကြောင်းမက်ဒစ်ကပြောပါရယ်။အီရန်ရဲ့ပဲ့ထိန်တဲ့ဒုံးကျည်အစီအစဉ်နဲ့သက်ဆိုင်သူတွေအရှေ့အလယ်ပိုင်းဒေသတလွာကသူတို့နဲ့ဆက်နွယ်နေသူတွေထဲကလူပုဂ္ဂိုလ်73ဦးနဲ့အဖွဲ့အစည်းဆက်နှစ်ခုကိုပထမခြေလှမ်းအဖြစ်အမေရိကန်ကတောက်ကြားနေမှာတန်ခတ်အရေးယူခဲ့ပါရယ်။အခုပြစ်မှတ်ထားတဲ့အရေးယူတဲ့အထဲမှာအီရန်ရဲ့ပဲ့ထိန်တဲ့ဒုံးကျည်အစီအစဉ်အဆင့်မြင့်တင်ဖို့လိုအပ်တဲ့ပစ္စည်းတွေနဲ့ဤပညာပံ့ပိုးကူညီပေးနေတဲ့ Arab စော်ဘွားများပြည်ထောင်စု UAE နဲ့တရုတ်နိုင်ငံထက်ကအီရန်ကိုပံ့ပိုးကူညီနေတဲ့ကွန်ရက်တွေပါဝင်ပါရယ်။အခုအရေးယူတန်ခတ်မှုဟာအီရန်ရဲ့ Islamic တော်လှန်ရေးအစောင်းတပ်ဖွဲ့နဲ့အီရန်ကထောက်ပံ့ကူညီနေတဲ့ Lebanon Hezbollah အကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်လုပ်ကိုင်နေတဲ့လူပုဂ္ဂိုလ်တဦးချင်းစီကိုရောကွန်ရက်အဖွဲ့တွေကပါယူရထားတယ်လို့ဘာသာရေးဝန်ကြီးဌာနကပြောပါရယ်။
အမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Syria နိုင်ငံမှာဒုက္ခသည်တွေအတွက် BNR ကင်းရှင်းတဲ့စစ်မဲ့ဇုံတစ်ခုဖန်တီးဖို့အဆိုပြုတဲ့အစည်းအဝေးဟာ Syria နိုင်ငံမှာအလုံးမဖြစ်နိုင်ဘူးလို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီလိုမျိုးစစ်မဲ့ဇုံတွေလုပ်ဖို့စီစဉ်ပြီးအချိန်တွေမပြုံးကြပါနဲ့။ဘာကြောင့်လဲဆိုတော့အဲ့လိုဇုံတွေကလူတွေပြန်ဖို့အတွက်လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲ Filippo Grandi ကသတင်းတောက်တွေကို Beirut မြို့မှာပြောကြားလိုက်တာပါ။စီးရီးယားနိုင်ငံကဒီအစည်းအဝေးအတွက်နေရာမှန်မဟုတ်ကြောင်းဘာကြောင့်လဲဆိုတော့စီးရီးယားပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေနဲ့နိုင်ငံအတွင်းမှာရှိတဲ့ကြမ်းဖက်ဝါဒကြောင့်ဖြစ်တယ်လို့ Grandi ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဇုံတွေလှုပ်ဖို့စိတ်ဝင်စားတဲ့အကြောင်းမကြသေးခင်ကပြောကြားခဲ့ပြီးတူရကီနဲ့လေဗနွန်နိုင်ငံတွေကလည်းဒါကိုစိတ်ဝင်စားနေကြပါတယ်။တူရကီနဲ့လေဗနွန်နိုင်ငံတွေမှာစီးရီးယားနိုင်ငံကဒုက္ခသည်စုစုပေါင်း 3.85 တန်းလောက်ရှိပါတယ်။ဒါ့အပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ကပဲစီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ကိုအကန့်အသတ်မရှိပိတ်ပင်ခဲ့သလိုတခြားနိုင်ငံကဒုက္ခသည်တွေကိုလည်းရပ်ပေါင်း120အတွင်းအမေရိကန်ပြည်ထောင်စုကိုဝင်ခွင့်မပေးဘူးဆိုပြီးတော့တားမြစ်တဲ့အမိန့်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်အစိုးရနဲ့လက်တလောမှာငြိမ်းချမ်းရေးတဘောတူညီမှုရလိုက်တဲ့အာဖဂန်မှာနာမည်ဆိုးတဲ့ကြော်ကြားသူစစ်ဗျင်Gold Budin Hakmaya ကိုအကြမ်းဖက်သမားစီရင်ကနေကုလသမဂ္ဂကပယ်ဖျက်ပေးလိုက်ပါတယ်။သူ့ရဲ့ပိုင်းဆိုင်မှုတွေကိုထိန်းချုပ်ထားတာတွေ၊ခီးတွာလာခွင့်ပိတ်ပင်ထားတာတွေနဲ့လက်နက်ဝယ်ယူခွင့်ကန့်သတ်ချက်တွေသူ့အပေါ်တက်ရောက်မှုမရှိတော့တဲ့အကြောင်းနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်အရေးယူမှုကော်မတီကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အာဖဂန်သမ္မတအာရှဖ်ဂန်နီရဲ့အစိုးရအဖွဲ့နဲ့ Hakmaya ရဲ့ Hizb ul Islami ဒါမှမဟုတ် HIG လို့ခေါ်တဲ့သဘုံအုပ်စုကြားငြိမ်းချမ်းရေးသဘောတူညီမှုတရားရအပြေမှာတည်ကြေညာချက်ထွက်ပေါ်လာတာပါ။ဟက်မယာနဲ့တူအဖွဲ့ကောင်ဆောင်တွေကုလသမဂ္ဂရဲ့နာမည်ဆိုးစင်းကနေပဲဖြက်ပြီးနိုင်ငံရေးလှုပ်ရှားမှုတွေမှာပန်းပြီးတော့ပါဝင်နိုင်ဖို့အာဖဂန်အစိုးရတပ်ဖွဲ့နဲ့အပြည့်ရဆဲဖို့လိုအပ်ပါတယ်။နာမည်ဆိုးတဲ့ကြော်ကြသူဝရမ်ပြေးစစ်ကောင်ဆောင်တူဦးဖြစ်တယ်လို့ကမ္ဘာအကြမ်းဖက်သမားအဖြစ်သတ်မှတ်ခံထားရတဲ့ဟက်မယာဟာတောက်ကြနေကထုတ်ပြန်ချက်ကြောင့်နိုင်ငံရေးလောကထဲကိုပြန်ဝင်လာနိုင်တော့မှာဖြစ်ပါတယ်။
မက္ကဆီကိုမူရဂိုင်းကောင်းဆောင်ယော်ကင်းအယ်ရှာပိုဂုစမန်အကျဉ်းတောင်ထဲမှာရင်ဆိုင်နေရတဲ့အခြေအနေတွေဟာတိတ်ကိုတင်းကျပ်ပြင်းထန်လွန်းတယ်လို့သူ့ရဲ့ရှေ့နေကတောက်ချာနေမှာပြောလိုက်ပါတယ်။ဂုစမန်ဟာတနေ့ကို23နာရီလောက်အကျဉ်းကမ်းထဲမှာပိတ်ခံထားပြီးတော့သူ့ကိုဖုန်းခေါ်ခွင့်မပြုသလိုသူ့ရဲ့ဇနီးနဲ့ရှေ့နေကိုလည်းတွေ့ခွင့်မပေးဘူးလို့သူ့ရဲ့ရှေ့နေတွေကနယူးယောက်ပြည်နယ်တရားသူကြီးကိုစောဒကတက်လိုက်ပါတယ်။အယ်ရှာပိုကိုပို့ပြီးတော့လွယ်လွယ်ကူကူတွေ့ခွင့်ရဖို့နဲ့သူ့အပေါ်မှာချမှတ်ထားတဲ့ထောင်ရဲ့ကန့်သက်ချက်တွေကိုရှော့ပေးဖို့ရှင်းနေတွေကတောင်းဆိုခဲ့ပေမဲ့လက်မခံပဲပယ်ချခံခဲ့ရပါတယ်။ထောင်တွင်းအခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ထောင်အာဏာပိုင်တွေရဲ့သဘောထားကိုပဲယူရမှာဖြစ်တယ်လို့တရားသူကြီး Brian Cogan ကပြောပါတယ်။ဒါကပုံမှန်အမှုမဟုတ်ပဲထောင်အာဏာပိုင်တွေကလုံခြုံရေးတိုးမြင့်ချထားတာဖြစ်ပါတယ်။ဘာကြောင့်ဒီလိုလုပ်တယ်ဆိုတဲ့အကြောင်းကိုလည်းသိတယ်လို့တရားသူကြီးကပြောပါတယ်။ ဂုစမန်ဟာမက္ဆီကိုနိုင်ငံကလုံခြုံရေးအတင်းကျပ်ဆုံးချထားတဲ့ထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ဖူးပါတယ်။သူနောက်ဆုံးအကြိမ်ထောင်ကနေထွက်ပြေးလွတ်မြောက်ခဲ့တာကတော့2015တုန်းကအော်တီပလာနိုကျင်းထောင်ကထွက်ပြေးခဲ့တာဖြစ်ပြီးတော့အဲ့တုန်းကသူဟာမြေအောက်မှာသူ့ရဲ့မူရဲ့မောင်ခိုဂိုင်းတွေကတူးတဲ့1ကီလိုမီတာလောက်ရှိတဲ့ဥမင်လိုင်ကောင်းကနေတဆင့်ထွက်ပြေးခဲ့တာဖြစ်ပါတယ်။အဲ့နောက်တစ်နှစ်ကြာမှပြန်ပြီးတော့အဖမ်းခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာအမည်မသိထူးခြားတဲ့ယောဂသမျိုးနဲ့နှစ်စဉ်နှစ်တိုင်းမေလလနဲ့ဇွန်လအတွင်းတည်ဆုံနေတဲ့ကလင်ငယ်တွေဟာအစာမရှိပဲလိုက်ချီသီးတွေစားရကြောင်ဖြစ်နိုင်တယ်လို့အမေရိကန်နဲ့အိန္ဒိယသုတေသနပညာရှင်တွေကပြောပါရယ်။အိန္ဒိယနိုင်ငံကလိုက်ချီသီးအများဆုံးစိုက်ပျိုးထုတ်လုပ်တဲ့ပြည်နယ်တစ်ခုဖြစ်တဲ့မူဇာဖာရာပူကကလင်ငယ်တွေမှာ1995ခုနှစ်ကစလို့အာယုံကြောနဲ့ဆိုင်တဲ့ယောဂဆိုးတွေရုတ်တရက်ဖြစ်ပြီးတည်ဆုံမှုတွေမြင့်တက်လာတာကိုတွေ့ရတယ်လို့ဆိုပါရယ်။ဒီလိုတည်ဆုံမှုဟာလည်းသီးနှံစုခုချိန်တွေနဲ့တိုက်ဆိုင်နေတာပါ။တည်ဆုံသူအများစုဟာဆင်းရဲနွမ်းပါတဲ့ကြိလက်တော်ရွာကကလေးငယ်တွေဖြစ်ပါတယ်။တည်ဆုံရတဲ့အကြောင်းရင်းဟာအစာမရှိပဲလိုက်ချီသီးတွေစားတာကြောင့်ဖြစ်တယ်လို့ဇန်နဝါရီလ31ရက်နေ့မှာထုတ်ပြန်တဲ့ Lancet ကမ္ဘာလုံးဆိုင်ရာကျန်းမာရေးဂျာနယ်မှာဖော်ပြထားပါတယ်။2014မေလနဲ့ဇွန်လလအတွင်းထူးဆန်းတဲ့ယောဂါဖြစ်လာတဲ့ကလေးငယ်နဲ့မဖြစ်ကြတဲ့ကလေးငယ်တွေကိုသုတေသနပညာရှင်တွေကစစ်ဆေးပြီးတော့နိုင်ရှင်ခဲ့တာဖြစ်ပါတယ်
။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားဖို့ရှိတာမှာဒီကနေ့မှာတော့ Chelsea နဲ့ Arsenal, Crystal Palace နဲ့ Sunderland,Everton နဲ့ Bournemouth, Hull နဲ့ Liverpool, Tottenham နဲ့ Middlesbrough, West Brom နဲ့ Stoke, Watford နဲ့ Burnley, Southampton နဲ့ West Ham တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington, The
Voice of America, VOA. နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့အချိန်နဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်စူးစီးတင်ပြချက်တွေကိုကြားရမှာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ရင်းစစ်အ мян ဆုံးရစဲပေးရေးပြည်နယ်တိုင်းတွေမှာငញ្ញံရေးလူမှုလှုပ်ရှားမှုတရက်အနေနဲ့လမ်းလျှောက်ချီတက်ပြီးငញ្ញံရေးလူလားသူတွေကအစိုးရတပ်မတော်နဲ့လက်နက်ကင်အဖွဲ့တွေကိုတောင်းဆိုလိုက်ကြပါတယ်။စစ်အဆုံးအသုံးစရိတ်ရှော့ချရေးအပအဝင်တပ်မတော်ကစာပြီးအပြည့်ရစတင်ကြေညာပေးဖို့စစ်ဘေးသင့်ဒုက္ခသည်တွေကိုကူညီပေးရေးစတဲ့တောင်းဆိုချက်တွေကိုလူထုလှုပ်ရှားနည်းနဲ့တောင်းဆိုသွားကြမှာဖြစ်ပါတယ်။ပြည်내နဲ့တိုင်းဒေသတချို့မှာတော့အနာပိုင်းဒီဘက်ကဖမ်းဆီးမှုတွေရှိသလိုနှောက်ယှက်ဟန်တားမှုတွေရှိခဲ့တယ်လို့ငញ្ញဲလူထုလှုပ်ရှားမှုမှာဥဆောင်သူတွေကပြောပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ပါတယ်ဖေဖော်ဝါရီလ၄ရက်နေ့စနေနေ့ဒီကနေ့မှာတော့ရန်ကုန်မြို့အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီးကမြို့တော်များများမှာငញ្ញမ်းရေးလိုလားသူတွေကစစ်ပွဲတွေအ мян ဆုံးရပ်တန့်ပေးဖို့ပြည်တွင်းစစ်အ мян ဆုံးရက်စဲပေးဖို့လမ်းမတွေပေါ်ထွက်ပြီးငញ្ញမ်းရေးလူလူလှုပ်ရှားမှုအဖြစ်နဲ့ခရီးရှည်ချီတက်လမ်းလျှောက်ပြီးငញ្ញမ်းစွာဆန္ဒပြခဲ့ကြပါတယ
်
အခုကြားခဲ့ရတဲ့အတန်တွေကတော့ပြည်တွင်းစစ်ချက်ချင်းရက်ပြည်သူလူထုလိုလားတဲ့ငញ្ញမ်းရေးချက်ချင်းပေးငញ្ញမ်းရေးကိုအ мян ဆုံးလိုချင်တဲ့တနတ်တန်မရှိတဲ့နေရာမှာကြောင်းနေခြင်းနဲ့စသဖြင့်သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ထားတဲ့ဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ထားတဲ့အပြာရောင်ဝတ်ဆင်ထားတဲ့ငញ្ញမ်းရေးလိုလားသူတွေကကျွေးကြော်တန်းတွေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ရန်ကုန်မြို့မှာတော့လမ်းကြောင်းနှစ်ကြောင်းနဲ့မြို့တော်ခမ်းမမြို့လယ်ကိုဥတီချီတက်ဆန္ဒပြကြသလိုလူရပေါင်းများစွာကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ၄ရက်နေ့မှာငញ្ញမ်းရေးလူထုလှုပ်ရှားမှုတနိုင်ငံလုံးအတိုင်းအတာနဲ့ငញ្ញမ်းရေးဆန္ဒထုတ်ဖော်ခဲ့ကြရတဲ့အဓိကရည်ရွယ်ချက်ကတော့လူထုလှုပ်ရှားမှုဖြစ်ပေါ်ရေးဥဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ငញ្ញမ်းရေးလိုလားသူမတ်တင်စာရှင်လက်ကြီးကအခုလိုရှင်းပြပါတယ်
။ဒီမှာကျွန်တော်ဒီလိုငញ្ញမ်းရေးလူထုလှုပ်ရှားမှုလုံးဝရည်ရွယ်ချက်ကတော့ဓမ္မတိကကျွန်တော်တို့ပြည်သူလူထုတွေကငញ្ញမ်းရေးကိုလိုလားနေတယ်ဆိုတဲ့အချက်ကိုဟိုစားသိစေအောင်ပေါ့နော်။အဲဒီကတာဝန်ရှိသူတွေသိအောင်လို့ကျွန်တော်တို့ဒါလူထုရဲ့ဆန္ဒကိုဖော်ထုတ်ခြင်းဖြစ်ပါတယ်။ဒီတာဝန်ရှိရဲ့သူတွေနောက်ဒီလက်နက်ကိုင်အဖွဲ့ကြီးကတော့တမတော်ကတာဝန်ရှိတဲ့လူတွေစားသိအောင်လို့ကျွန်တော်ရည်ရွယ်ပြီးဒီလိုမျိုးလူထုရဲ့အင်အားနဲ့ပေါင်းစုလုပ်တဲ့လုပ်ကြောင်းမျိုးလို့ဆောင်ခဲ့တာပါ။2016နှစ်မှာပဲပေါ့နော်။ကျွန်တော်တို့အပြစ်ခတ်တွေတင်ဖြစ်လာတာမျိုးတွေကျွန်တော်အများကြီးကြားရတယ်။ဒီလူတွေဘက်မှာအရေးခါတွေတက်တောက်တာတွေဒါတွေကြားရတဲ့အခါမှာသူတွေအတွက်ကိုပြည်သူတွေကမခံမရနိုင်တင်ဖြစ်ရတယ်။နောက်ပြန်လည်ပြီးတော့ လိုမျိုးငင်းချမ်းစွာနဲ့ဆီတက်ဆန္ဒပြတဲ့ပုံစံမျိုးလှုပ်ဆောင်ဖို့အချီကိုအကုန်လုံးကသဘောတူတဲ့အဆင့်ထိရောက်သွားခဲ့ပြီးတော့အခုချိန်မှာတော့ပထမဆုံးအချိန်2019မှာဒီလိုမျိုးစစ်ပွဲရပ်ဖို့အတွက်ကိုအဓိကတောင်းဆိုတဲ့ထုတ်ရှားမှုပေါ်ပေါက်လာခြင်းဖြစ်ပါတယ
်။ပြည်တွင်းစစ်ငြိမ်းချမ်းရေးအတွက်အဓိကရည်ရွယ်လှုပ်ဆောင်တဲ့လူမှုလှုပ်ရှားမှု People's Peace March ကနေပြီးတော့လူမှုဆန္ဒနဲ့အဓိကဖော်ထုတ်ဆန္ဒပြတဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးလည်းသူကအခုလိုဆက်ရှင်းပြပါတယ်
။တောင်းဆိုချက်လေးချက်ကတော့နံပါတ်1ကျွန်တော်တို့ပြည်တွင်းစစ်ရစဲရန်ဖြစ်ပါတယ်။ပြည်တွင်းစစ်ကိုငြင်းချမ်းရေးပေးဖို့ပါ။နံပါတ်2ကတော့လက်ရှိကျွန်တော်တို့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့ကူညီမှုတွေကိုလည်းလွတ်လပ်စွာပေးခွင့်ပေါ့နော်။အားပြုပေးတဲ့အဓိကပါပါတယ်။နောက်တစ်ခုကတော့တမတော်ကအပြစ်ခံရစဲရေးကိုစတင်ပြင်ညာပြီးရန်ဆိုတာပါပါတယ်။နောက်ထပ်နံပါတ်4ချက်ကတော့စစ်အသုံးစရိတ်ပေါ့နော်။တနိုင်ငံလုံးမှာရှိတဲ့စစ်အသုံးစရိတ်ကိုချော့ချပြီးရန်ဆိုပြီးအချက်4ချက်ကိုကျွန်တော်တောင်းဆိုထားပါတယ်ရှင်
။ဒီကနေ့ပြုလုပ်တဲ့ငြိမ်းချမ်းရေးလူမှုလှုပ်ရှားမှုကြီးမှာတနိုင်ငံလုံးတိုင်းတာနဲ့လူမှုကပူးပေါင်းပါဝင်ခဲ့ကြတာပါ။ပြည်ခရိုင်မျိုးနယ်အသီးသီးကပူးပေါင်းပါဝင်ခဲ့တဲ့ပြည်မျိုးငြိမ်းချမ်းရေးလူမှုလှုပ်ရှားမှုမှာပထောင်မျိုးကိုစားပြုဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ကိုရဲကျော်သူကလည်းသူတို့ဘာကြောင့်ပါဝင်ရသလဲဆိုတာအခုလိုရှင်းပြပါတယ်
။အဓိကတိုင်းသားတွေဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်မှုပေါ့နော်။ဒီတိုင်းသားဒေသတွေမှာစစ်ပွဲတွေဖြစ်နေတဲ့အတွက်ပညာရေးလူမှုရေးကျမရေးတွေဆုံးရှုံးနေတဲ့ကိစ္စတွေကိုကိုကြီးကစာနာတဲ့အနေနဲ့ပေါ့နော်ကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ရှားတာပါတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်တို့တိုင်ပင်ပြီးလှုပ်ထားတယ်နော်စပိတ်တင်ပြည်သူတွေကိုထောက်ပံ့ကူညီကွန်ရရှိရေးစက်သုံးစရိတ်တွေလျှော့ချရေးတမတော်ကနေပြီးတော့တနင်္ဂနွေလုံးပြစ်ခတ်ရစေးကိုပြင်ညာပေးဖို့ပေါ့နော်တမတော်ဘက်ကနေပြီးတော့ပြည်ထောင်ပထမဆုံးအနေနဲ့ကျွန်တော်တို့ဒီဘုကျုပ်ကြီးရုံနာမှာဆုရလှုပ်ပြီးတော့ကျွန်တော်တို့ကျတဲ့နော်ဖះကိုချီတက်ပြီးတော့အမဆူတောင်းပွဲလုပ်တာပေါ့
မကွေးတိုင်းကမကွေးစစ်တပ်ကတူចောင်းသားတူကိုတကူတော့ဆန္ဒပြမှုနဲ့ရဲတွေကဖမ်းဆီးခဲ့တယ်လို့တခြားပြည်နယ်နဲ့တိုင်းနယ်မှာလည်းအာဏာပိုင်တွေနဲ့ထိတိုက်ဖြစ်ခဲ့တာတွေရှိပါတယ်မတ်တင်စာရှင်လက်ကြီးကဒီလိုမျိုးအဖမ်းဆီးတွေရှိခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကြားတာနှစ်ခုသုံးခုလောက်ရှိပါတယ်အဲ့မကွေးတိုင်းကစစ်တပ်ကတူចောင်းသားတယောက်ကိုရဲဆွဲခိုင်းလာခေါ်ရတယ်ဒါခေါ်သွားပြီးပုံမှန် session နောက်တစ်ခုကြားတာပုံမှန် session နဲ့ပါသူ့ကိုတရားဆွဲထားတယ်လို့ကြားရပါတယ်အဓိကကတော့ဒီတက္ကသိုလ်ရှိမှဒီခုမြတ်ချက်မရှိခင်နဲ့တရားသူ့ဦးတဲ့ပေါ့နော်သူ့ဦးပဲဆန္ဒပြရဲဆိုတဲ့အချက်နဲ့သူ့ကိုတရားဆွဲထားတယ်လို့သိရတယ်အမခံရဖို့လည်းစူးစမ်းနေကြပါတယ်နောက်တစ်ခုကတော့ကျမတို့ဒီတရားပြည်နယ်မှာရှိနေတဲ့လူငယ်တွေပေါ့နော်ဒါထိတက်တဲ့လိုင်းကောင်မှရှိနေတောင်းသားသူကိုလည်းဝန်ကြီးချုပ်ကခေါ်ယူပြီးတော့ပြောဆိုရဲလို့လည်းကြားရတယ်နောက်တစ်ခုကတော့ကိုကိုတိုင်းမှာလည်းအလိုပါပဲကိုကိုတိုင်းကဘာသာတွေကိုခေါ်ယူပြီးတော့ဝန်ကြီးချုပ်တို့ကခေါ်ပြီးတော့စကားတွေပြောကြတယ်လို့လည်းကြားရပါတယ
်ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာဒီကနေ့စနေနေ့ကျင်းပါတဲ့ငိမ့်ညက်ရေးအတွက်လူမှုလှုပ်ရှားမှုခြိတက်လမ်းလျှောက်ဆန္ဒပြပွဲတွေကိုရန်ကုန်တိုင်းဒေသကြီးအပါအဝင်ပဲခူးတိုင်းတာယာဝရီခရိုင်ပြည်ခရိုင်ရွှေဘိုမွန်ပြည်နယ်တထုံမော်လမြိုင်မြို့ဘိတ်တဝဲပူလောမြို့စတဲ့မြို့အသီးသီးမှာစစ်ဆန့်ကျင်သူငိမ့်ညက်ရေးလူလာသူလူမှုအခြေပြုအဖွဲ့တွေကျောင်းသားလူငယ်တွေနဲ့ဒီမိုကရေစီရေလှှရှားသူအမျိုးသမီးရေလူခွင့်ရေလှှရှားသူတွေပူးပေါင်းပြီးတော့လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါကမ္ဘောဒီးယားမှာလူ 9,000 လောက်သေဆုံးသွားစီတဲ့လေဒုညင်ညမ်းမှုအကြောင်းမတင်ဆက်ခင်အခုတခါတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူသီတောင်မောင်နှံဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတော့ဆူဆွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါန်ဆန်းစုကြည်ကကတိပေးလိုက်ကြောင်း OHCR CHR ကုလသမဂ္ဂလူအခွင့်ရေးကော်မရှင်နာမင်းကြီးဇိုင်းအယ်ဟူစိန်ကပြောကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတောက်ကြနေမှာ OHCR ရဲ့ထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်နဲ့ဇိုင်းအယ်ဟူစိန်တို့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်အပြည့်စုံကိုမန်းအင်ဂျင်နိုင်ကတင်ဆက်မှာဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဖုန်းပြောခဲ့တာနဲ့ပတ်သက်လို့တီးတန့်တွေးဆုံမေးမြန်းထားတဲ့ writer သတင်းဌာနကိုလူခွင့်ရေးကော်မရှင်နာမင်းကြီးဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် I did speak to Aung San Suu Kyi about an hour and a half ago
ဒီကနေ့နိုင်ဝဲလောက်ကပဲဒေါက်ဆန်းစုကြည်ကိုကျွန်တော်ဖုန်းနဲ့စကားပြောခဲ့ပါတယ်ဒီစစ်စင်ရေးကိုဆုံးသက်စေဖို့စစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေအပေါ်မှာပြင်းပြင်းထန်ထန်ဖိအားပေးနိုင်တဲ့နည်းလမ်းမှန်သမျှအသုံးပြုဖို့ကျွန်တော်သူ့ကိုတိုက်တွန်းခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့သူ့ဘက်ကလည်းကျွန်တော်ကိုအကြောင်းပြန်ပါတယ်နောက်ထပ်သတင်းအချက်အလက်တွေသူတို့လိုအပ်လိမ့်မယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
်အစီရင်ခံစာမှာလူမျိုးရေးတပ်တွေဘက်ကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးအထည်တင်ဖို့သူတို့စဉ်းစားနေကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
် We think so severe are the allegations that
ဒီဆိုဆယ်ချက်တွေဟာအတော့ကိုပြင်းထန်တယ်လို့ကျွန်တော်ထင်ပါတယ်ပြမှုကျူးလွန်ခံရသူတွေနဲ့မျက်မြင်သက်သေတွေကိုကျွန်တော်တို့အဖွဲ့ကနေတွေးဆမေးမြန်းခဲ့တဲ့အချက်လက်တွေပေါ်မှာအခြေခံထားတာပါ ဒါကြောင့်နောက်ထပ်စုံစမ်းစစ်ဆေးဖို့ဒါမှမဟုတ်ကော်မရှင်လိုမျိုးနိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့လိုမျိုးလိုအပ်တာကတော့သိကြပါရယ် ICC လိုနိုင်ငံတကာရာဇဝတ်ခုံရုံးကနေဒီဖြစ်ရပ်တွေကိုကင်တွင်နိုင်ဖို့အခြေအနေအထိကျွန်တော်တို့စဉ်းစားနေပါရယ်နိုင်ငံတကာအတိုင်းဝိုင်းအတွက်လည်းအခွင့်အလမ်းတွေရှိနေပါရယ်
မနေ့အောက်တိုဘာလနောက်ပိုင်းကစပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာ6,000-6,000လောက်ထိရှိသွားပြီဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစီရင်ခံစာအတွက်သက်သေအထောက်အထားတွေဖြစ်တဲ့ကြီးစံနဲ့ဓာတ်ဒဏ်ရာရခဲ့သူတွေရဲ့ဓာတ်ပုံတွေမိရှို့ခံရပုံတွေအပြင်တနက်တင်ဒါမှမဟုတ်ဝါးရုံနဲ့ရိုက်ခံထားရသူတွေရဲ့ဓာတ်ပုံတွေကိုစုံစမ်းစစ်ဆေးသူတွေကရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ခိုင်ခိုင်မာမာတုံ့ပြန်ဖို့ဇာအစ်အယ်ဟူစိန်ကတိုက်တွန်းလိုက်ပြီးဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် Certainly the scale and gravity of the allegations merit a strong responseand we will have to
ဒီမှာဒီလေးလေးဒီဆွဆွဲချက်တွေကိုခိုင်မာတုံ့ပြန်ရမှာဖြစ်ပါတယ်။နောက်ပြီးဒီကိစ္စရက်တွေနဲ့ပတ်သက်လို့ဘယ်နည်းလမ်းကအကောင်းဆုံးလဲဆိုတာကိုကင်တွယ်ပေးဖို့တောင်းခံလာမယ်ဆိုရင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်လူခွင့်ရေးကောင်စီနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ကျွန်တော်တို့မဖြစ်မနေဆွေးနွေးရမှာပါ။လက်ရှိအချိန်မှာတော့ဒီလိုဖြစ်ရမျိုးတွေတရပီးတရထပ်မဖြစ်စေဖို့အကြမ်းဖက်မှုတွေရှိနေတဲ့စစ်တပ်ရဲ့နေမီရှင်းလင်းရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်ဖို့အလေးထားတိုက်တွန်းနေပါတယ်။
OHCHR ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့ဆွဆွဲချက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေတဲကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းထားတဲ့အချက်လက်တွေပေါ်မှာအခြေခံထားတာဖြစ်တယ်လို့ဆိုပါတယ်။သူတို့တွေဟာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ရဲကင်းစခန်းတချို့အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကပြင်းထန်တဲ့နယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြသူတွေဖြစ်ပါရဲ့ရှင်။
ရရှိမှခင်ကွယ်လွန်သူတရားလွတ်တော်ရှင်းနေကြီးဥကိုနီလှုပ်ကြံတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်တဲ့အဓိကတာဝန်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်အရေးယူနိုင်လိမ့်မယ်လို့ယူဆကြပါသလားလက်ရှိမြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေပေါ်မှာရောသောရရှင်နေရဲ့အမြင်သဘောထားတွေဘယ်လိုရှိကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-392-382-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook အင်တာနက်စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။မကြာခင်ည9:00ခွဲလောက်မှာစတင်ဆွေးနွေးကြမယ့် VOA ရဲ့စနေညတရရည်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကမ္ဘောဒီးယားကအခြေအနေကိုတင်ပြပါမယ်။ကမ္ဘောဒီးယားနိုင်ငံမှာလူမှုညဉ့်ဉျေးမှုနဲ့ဆက်နွယ်ပြီးနှစ်စဉ်လူ9,000လောက်သေဆုံးနေရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတွေးရှိထားပါတယ်။ဆက်မှုလုပ်ငန်းတွေအကြီးအကျယ်ထွန်းကားတဲ့တိုင်းပြည်တစ်ခုမဟုတ်ပေမဲ့လည်းကြီးထွားလာနေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေရင်ကျောပိတ်ဆို့မှုနဲ့ချက်ပြုတ်ရမှာတုံးဆွဲတဲ့လောင်စာတွေဟာတည်ဆုံးမှုနှုံးမြန်မာစီတဲ့အကြောင်းရင်းတွေနဲ့ဆက်နွယ်နေတယ်လို့ထောက်ပြထားပါတယ်ဒီအကြောင်း AB သတင်းတပုတ်ပေါ်အခြေခံပြီးကုအောင်လွင်ဦးကတင်ဆက်မှာဖြစ်ပါတယ
်တိုင်းမြင့်ကြီးမော်တော်ကားတွေနဲ့စီကားနေတဲ့ဖနှုတ်မင်မျိုးတော်ဟာဖွံ့ဖြိုးမှုတွေနဲ့တူလိုက်ပါလာတဲ့လေထုညဉ့်ဉျေးမှုတံကိုလည်းခန်းစားနေရတာပါပောင်းချင်းထင်းသိရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုတိုက်တာတဲ့ EPN ညွန်ကရင်2016ခုနှစ်စီးရင်ထဲမှာနိုင်ငံပေါင်း180နဲ့ကမ္ဘောဒီးယားအဆင့်148နေရာမှာရှိနေပါတယ်။စစ်မှုထွန်းကားတဲ့နိုင်ငံတွေနဲ့မတူပဲကမ္ဘောဒီးယားနိုင်ငံရဲ့ပတ်ဝန်းကျင်ညဉ့်ဉျေးမှုတွေကတော့ကားအသုံးပြုတာတွေ၊ဆက်လုပ်ရေးလုပ်ငန်းခွင်တွေကအမှုံမွားတွေ၊ချက်ပြုတ်ရာကထွက်လာတဲ့မိခိုးတွေကလေထုညဉ့်ဉျေးမှုဖြစ်အောင်အထူးကဖန်တီးနေတာလို့လည်းပတ်ဝန်းကျင်ထင်းသိရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ GRES ညွှန်ကြားရေးမှူးဂျူလီယန်ချက်ကိုကပြောပါတယ်
Le problème de la pollution de l'air au Cambodge, il est multifactoriel.
Cambodia နိုင်ငံရဲ့လေထုညဉ့်ဉျေးမှုပြဿနာကပုံစံမျိုးစုံပါ။ခနိုင်ပင်လိုမြို့ကြီးတွေမှာတော့ယင်ကျောပိတ်ဆို့မှုနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကြောင့်ဖြစ်နေရသလို၆တွေ့တဲ့ရာသီမှာကျေးလက်ဒေသကလေနဲ့အတူပါလာတဲ့ဖုန်တွေကလည်းညဉ့်ဉျေးမှုဖြစ်စေပါတယ်။မီးသွေးကိုသုံးပြီးချက်ပြုတ်ကြတဲ့အတွက်ကာဗွန်အမှုန်တွေထွက်လာပြီးအသက်ရှူလမ်းကြောင်းမှာဒုက္ခပေးတတ်ပါတယ်။
လေထုညဉ့်ဉျေးမှုနဲ့ဆက်နွယ်ပြီးနှစ်စဉ်လူ9,000လောက်သေဆုံးနေတယ်လို့ဆိုတဲ့ WHO ရဲ့ကိန်းဂဏန်းတွေဟာများလွန်းတယ်လို့ကမ္ဘောဒီးယားအစိုးရကတော့ယူဆထားပါတယ်။က ကမ္ဘောဒီးယားပအဝန်ကျင်ထင်းသိမ်းရေးဝန်ကြီးဌာနဝန်ကြီးစေဆမ်အယ်ကတော့စစ်မှုလုပ်ငန်းတွေကိုစောင့်ကြည့်တာကားတင်သွင်းမှုတွေကိုကန့်သတ်ဖို့စဉ်းစားနေတာလို့အစိုးရအနေနဲ့လူမှုညဉ့်ဉန်းမှုကိုလျှော့ချနိုင်အောင်ကြိုးပမ်းနေပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေလိုအဆင့်တန်းမျိုးထိရောက်လာဖို့ကတော့မလွယ်သေးဘူးလို့ဆိုပါတယ
်။ There's always there's more thing that need to be done, need to be accomplished, right? I take that criticism.
နောက်ထပ်လုပ်စရာတွေအကောင့်ထဲဖော်ရမယ့်ကိစ္စတွေကတော့အများလူလူရှိနေမှာပါဝေဖန်တာလည်းလက်ခံပါတယ်ဒါပေမဲ့ကျွန်တော်တို့စူးစမ်းနေတဲ့ကိစ္စတွေကိုကြည့်ဖို့လိုသလိုကမ္ဘောဒီးယားရဲ့လူမျိုးရေးစီးပွားရေးလက်ရှိအခြေအနေတွေကိုလည်းထည့်ကြည့်ဖို့လိုပါတယ်အနောက်နိုင်ငံတွေရဲ့စံနဲ့ကိုက်ဖို့လုပ်စရာတွေကတော့ရှိနေမှာပ
ါကမ္ဘောဒီးယားနိုင်ငံမှာလူမျိုးညဉ့်ဉန်းမှုကိုရှော့ချနိုင်ရေးတစ်ပတ်တလန်းကစူးစမ်းနေကြတဲ့ကုမ္ပဏီတွေကတစ်ခုဖြစ်တဲ့ Sustainable Green Fuel Enterprise SGFE ကတော့အုံဒီကုန်တွေကနေထုတ်လုပ်တဲ့မီးသွေးတွေကိုအသုံးပြုနေအောင်ကူညီပေးနေပါတယ် SGFE company manager John Vichek ကတော့ပအဝင်ကျင်ထိခဲ့မှုတက်တာစီရဲ့အုံဒီကုန်ကထုတ်တဲ့မီးသွေးကိုသဘောကျတဲ့သူတွေများလာနေတယ်လို့ပြောပါတယ
်ကြည်ရက်ရောထိုင်ကကတိုင်းတိုင်းမတင်ခုံအနာမိုင်းနဲ့
ဆက်ရုံကိုနေ့စဉ်မီးသွေးလာဝဲသူတွေရှိသလိုစားတော့ဆိုင်တွေလမ်းတွေမှာပြန်ရောက်မှုဇီးရက်လာဝဲလူတွေလည်းရှိပါတယ်လူတွေကကြိုက်ကြပါတယ်မီးကိုတိတ်မထွက်တာမျိုးကျွန်တော်တို့မီးသွေးလိုမီးကိုလုံးဝနှီးပါမထွက်တဲ့လောင်စာမျိုးကိုသုံးဆွဲဖို့အရေးကြီးတဲ့စရာကိုလည်းသဘောပေါက်ကြလို့ပါ
မီးခိုးမထွက်တဲ့မီးသွေးရဲ့တံမိုးကိုသဘောပေါက်လာကြတဲ့သူတွေထဲမှာတော့အမှတ်28လို့အမည်ပေးထားတဲ့စားတောက်ဆိုင်ပန်ရှင်လန်ဟိုင်းလည်းအပါအဝင်ဖြစ်ပါတယ
်။ကာပင်ဒါမြန်ပရာချုံထောင်းမချစ်တာ
အရင်ကသုံးနေကြထင်းမီးသွေးကိုတစ်ချိန်လုံးသုံးခဲ့တော့ကမီးခိုးတွေအရန်ထွက်ပါတယ်။မီးဖို့မှာအလုပ်လုပ်ကြတဲ့ဆိုင်ဝန်ထမ်းတွေရဲ့ကြားမှာရေအတွက်လည်းမကောင်းပါဘူး
။ဟုံးသီးကမီးသွေးလိုမီးခိုးလည်းမထွက်ပြန်လည်းအစားထိုးနိုင်တဲ့လောင်စာတွေကိုသုံးဆက်ပြီးလူမှုညဉ့်ဉန်းမှုကိုဖြည့်ရှင်းဖို့ကြိုးစားတဲ့အစီအစဉ်ကိုတော့ကျွမ်းကျင်သူတွေကြိုဆိုကြပါတယ်။ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံရဲ့လူမှုညဉ့်ဉန်းမှုပြဿနာတစ်ခုလုံးကိုဖြည့်ရှင်းနိုင်ဖို့အတွက်ကတော့အစိုးရအဆင့်ကတက်တက်ကြွကြွဆောင်ရွက်သွားဖို့လိုတယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးတင်ပြခဲ့တာပါခင်ဗျာ။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOE email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ။ခုတော့ကျန်နေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကတင်ပြပါမယ်ခင်ဗျာ
။မြေကန်ပြည်တော်စုဝါရှင်တန်ပြည်နယ်ပြည်တော်စုတရားရုံးတစ်ခုကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့ရောက်လာတဲ့သူတွေကိုပြန်မပို့ဖို့ဟန်တာတဲ့အမိန့်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအမိန့်ကြေညာချက်ထွက်ပြီးနောက်ပိုင်းအကောက်ခွန်တဲ့နယ်စပ်လုံခြုံရေးဌာနကလည်းအမေရိကန်နိုင်ငံကိုတရားဝင်ဗီဇာနဲ့ရောက်လာတဲ့သူတွေကိုနေထိုင်ခွင့်ပြုမယ်လို့ပြောပါတယ်ဒီလိုတမှုထူးခြားတဲ့ဒီအရေးပေါ်အမိန့်ကြေညာချက်နဲ့ပတ်သက်လို့တရားရေးဌာနအနေနဲ့အထက်နိုင်ဆုံးအစိုးဆုံးကြေညာချက်ထုတ်ပြန်သွားမယ်လို့တော့သမရအင်ဗီဒေါ်ကကြေညာချက်ထုတ်လိုက်ပါတယ်ဂျပန်နဲ့တရုတ်နိုင်ငံလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှိတရုတ်ပင်လယ်တွေကဆန်ကာကုကျွန်းစုတွေကိုဂျပန်ဆိုရကအုပ်ချုပ်နေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မှတ်ချက်စကားပေါ်မှာတရုတ်နိုင်ငံဘက်ကပြန်ပြီးတော့ဝေဖန်လိုက်ပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ကာကွယ်ဝန်ကြီး James Mattis ကဂျပန်ကာကွယ်ဝန်ကြီးတိုမိုမီအီနာဒါနဲ့ဒီကနေ့တွေ့ဆုံခြင်းအတွင်းဒီလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်ဆန်ကာကုကျွန်းစုတွေကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးရှိထားရှိလာတဲ့မူဝါဒအပေါ်မှာဆက်လက်ရည်တည်သွားမယ်ဆိုပြီးတော့လည်း Mattis ကပြောလိုက်ပါတယ်အီရန်နိုင်ငံကမကြသေးခင်ကပယ်ထိန်ထုံးကြီးစမ်းသပ်ခဲ့တာကိုအမေရိကန်သမ္မတ Donald Trump အစိုးရကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတရက်ကြာမှာပဲအီရန်နိုင်ငံကသူ့ရဲ့ထုံးကြီးနဲ့ Radar စနစ်စမ်းသပ်ဖို့အတွက်စီရေးလက်ကျင့်မှုတစ်ခုကိုဒီကနေ့ပြုလုပ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာအမည်မသိထူးခြားတဲ့ယောဂတမျိုးနဲ့နှစ်စဉ်တိုင်မီလာလယ်နဲ့ဂျွန်လာလယ်တွေမှာတည်ဆုံတဲ့ကလေးငယ်တွေဟာအစာမရှိဘဲလိုက်ချီးသီးတွေစားတာကြောင့်ဖြစ်နိုင်တယ်လို့အမေရိကန်နဲ့အိန္ဒိယသုတေသနပညာရှင်တွေကပြောလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာပါ။ဒီညနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမ်မင်းဖြစ်ပါတယ်။ VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီအထိလိုင်းနိုမီတာ16 19 25ရုပ်အနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00နာရီအကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.